ော်တာရှင်များခင်ဗျာအခုချိန်ကမြန်မာနိုင်ငံမှာတော့ဇန်နဝါရီလ2ရက်နေ့နက်နက်ခင်းကိုရောက်ပြီဆိုပေမဲ့ကမ္ဘာအနောက်ချမ်းမှာဆိုရင်တော့နှစ်တကူကာလဇန်နဝါရီလ1ရက်နေ့ပဲရှိပါသေးတယ်2015ခုနှစ်ကိုကူးပြောင်းသွားတဲ့နှစ်တကူအခါသမယကိုကမ္ဘာအနှံ့မှာမီရှူမီပန်းနေပစ်ပေါက်တချင်းနေဆိုကြကာကွယ်ရေးတပည့်တွေနဲ့မြူးမြူးကြွကြွကျူစွခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့မကြာသေးခင်ကမုန်တိုင်းနဲ့တူးခဲ့တဲ့အေရှာခီးတယ်လေရင်ပြက်ကြခဲ့တဲ့ဖြစ်ရကြောင်တည်ဆုံသွားသူတွေအတွက်စင်ကောင်းဖြစ်ပြီးတော့မရွှေမပြဖြစ်နေကြပါလေ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ချက်နဲ့အတူနှစ်တကူကာလအခါသမယမှာကမ္ဘာခေါင်းဆောင်တွေရဲ့ငြိမ်းချမ်းသာယာရေးပြောကြားခဲ့တာတွေကိုတင်ဆက်ပေးပါမယ်ခင်ဗျာဩစတြေးလျနိုင်ငံဆစ်ဒနီမြို့ရဲ့စိတ်ကမ်းမှာကျင်းပတဲ့နှစ်တကူမီရှူမီပန်ပစ်ပေါက်ထွန်းကြီးတဲ့ပွဲကိုလူပေါင်းတက်တန်းကျော်စုဝေးပါဝင်ဆင်နွှဲခဲ့ကြပါတယ်။တခြားကမ္ဘာနှံ့ကမြို့ကြီးတွေမှာလည်းအလားတူပျော်ပွဲရွှင်ပွဲတွေကျင်းပခဲ့တာပါ။တရုတ်နိုင်ငံရဲ့မြို့တော်ပေကျင်းမှာတော့ငှက်တိုက်လို့တင်စားခေါ်ကြတဲ့အိုလံပစ်အားကစားရုံကြီးထဲမှာ၄နာရီကြာဆောင်းရသည့်အားကစားတရုတ်ဖော်ပြသမှုတွေပြုလုပ်ခဲ့ပါတယ်။2022ခုနှစ်ဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲလက်ခံကျင်းပဖို့အတွက်တရုတ်နိုင်ငံရဲ့ကြိုးပမ်းအားထုတ်နေမှုကိုပြသတဲ့အတိတ်ပဲလည်းဖြစ်ပါတယ်။တမရရှီချင်းပင်ပြောတဲ့ညဉ့်ညံရေးမိန့်ခွန်းမှာဆိုရင်တော့
我真诚希望世界各国人民共同努力让所有的人民免于饥寒的煎熬
လူတွေဆာလာမှုတိတ်မှုချမ်းရည်တဲ့ရာသီဥတုဒဏ်နှိမ့်ဆက်ညှဉ်းပန်းခံရမှုဆာရာတွေကနေကင်းဝေးရေးစစ်မှတ်နဲ့ချင်းကြောက်မှုမခံရရေးအတွက်ကျွန်တော်တို့ဟာတခြားတိုင်းပြည်တွေနဲ့အတူချစ်ကြည်ရင်းနှီးစွာနဲ့လှုပ်ဆောင်ကြဖို့မျှော်လင့်ပါတယ်ကမ္ဘာအနှံ့ကကလေးတွေအားလုံးငြိမ်းချမ်းမှုရဲ့အရေးအဝါသားအောက်မှာရှင်သန်ကြပါစေ
စီအန်နံပါတ်တရုတ်နိုင်ငံရဲ့အိန္ဒိချင်းမြောက်ကိုရီးယားနိုင်ငံမှာတော့နှစ်တကူမီရှူမီပန်ပစ်ပေါက်မှုကို15မိနစ်ပြုလုပ်ခဲ့ပြီးဂျပန်နိုင်ငံတိုကျိုမြို့မှာတော့ရာနဲ့ချီပြီးတော့မိုးပြံပူပေါင်းနေပစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျွန်အွန်ကလည်းအဆင့်မြင့်အစည်းအဝေးတွေလုပ်ဖို့အတွက်အခြေအနေတွေကိုတောင်ကိုရီးယားဘက်မှာရှိနေတယ်ဆိုရင်အဲ့ဒီလိုအစည်းအဝေးတွေကိုမလုပ်နိုင်စရာအကြောင်းမရှိပါဘူး။ဒီလိုပူပေါင်းဆောင်ရွက်ရမယ်တွဲဆုံဆွေးနွေးရတဲ့ဖြစ်လာဖို့ကျွန်တို့ဘက်ကအတက်နိုင်ဆုံးလှုပ်ဆောင်သွားမှာပါဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဥရောပမှာတော့စိန့်ပီတာဘက်ဆီလီကာမှာကျင်းပတဲ့နှစ်တကူအကျိုးဝတ်ပြုဆုတောင်းပွဲမှာပိုဟမ်မီနီဖရန်စစ်က
ဆင်ဆာလ်တရိုလေဂရာဗီဗီချန်ဒီကော်ရူပ်ရှင်းအီမာစ်ဒီရီချန်တေ
မကြသည်မီရက်တွေတွင်ထုတ်ပေါ်လိုက်တဲ့အာဂရီလိုက်စားမှုအတိုင်းအတာကြီးမားမှုကိုကြည်ချင်းအားဖြင့်လူတွေရဲ့စိတ်ဓာတ်နဲ့ကျုံဝတ်တိတ်ခါတွေကိုလေးလေးနက်နက်အတိတရားရှိရှိပြုပြင်ကြသင့်ပြီဆိုတာရှင်းပါတယ်ဒါ့အပြင်မရှိစင်ရဲ့သူတွေအာအင်ချိနေသူတွေလူမှုအဖွဲ့အစည်းမှာဥပိ္ပခာပြုခံရသူတွေအပေါ်တရားမျှတကျင့်ကြံနာနာဆက်ဆံကြဖို့နဲ့အလေးကယူထားကြဖို့တိုက်တွန်းချင်ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ရုရှားနိုင်ငံကပြည်သူတွေရဲ့စီးလုံးညီညွတ်မှုအပေါ်ကျေးဇူးတင်စကားပြောဆိုခဲ့ပြီး2015ခုနှစ်မှာပိုးပြီးတော့ထူးခြားအောင်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံအတွက်ရုရှားကလေးငယ်တွေအတွက်ကျွန်ုပ်တို့အတွက်ပြင်ဆင်ထားတဲ့အစီအစဉ်တွေကိုတစ်ခုပြီးတစ်ခုပြီးမြောက်အောင်လှုပ်ဆောင်ကြရလိမ့်မယ်လို့ပြောဆိုသွားပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကတော့ဥရောပမှာအလင်းမြန်ကြီးထွားလာနေတဲ့လူမျိုးရေးလှုပ်ရှားမှုဖြစ်စဉ်တွေကိုဝေဖန်ပြစ်တင်လိုက်ပါတယ
် Es steht völlig außer Frage, dass wir Sicherheit in Europa gemeinsam
mit Russland wollen. ရုရှားနိုင်ငံနဲ့အတူတူပဲလုံလုံချုံချုံအေးအေးချမ်းချမ်းနေထိုင်ကြရတယ်ဆိုတာကမေးစရာမျိုးနဲ့မေးခွန်းပါရုရှားကိုဆန့်ကျင်စရာအကြောင်းမရှိပါဘူးဒါပေမဲ့ဒန်းတူညီမျှမှုတော့ရှိရပါမယ်အင်အားကြီးတဲ့သူကနိုင်ငံတကာဥပဒေကိုချိုးဖောက်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဥရောပကလက်မခံနိုင်ပါဘူး။ဘယ်တော့မှလည်းလက်ခံမှာမဟုတ်ပါဘူး
။ပြင်သစ်သမ္မတဖန်ဆွာအော်လန်ကလည်းစီးလုံးညီညွတ်မှုရှိဖို့နဲ့မတူကွဲပြားတဲ့လူမျိုးစုတွေဘာသာဝင်တွေကြားမှာအပြန့်အလှန်လေးစားမှုရှိကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာပျော်ပွဲရှင်ပွဲပွဲလမ်းတွေကျင်းပရာအထင်ရှားဆုံးနေရာဖြစ်တဲ့နယူးယောက်မြို့တော်မှာတော့အခုနှစ်တကူပွဲကိုဇွဲကောင်းသူတွေရဲ့ဆုလမ်းလို့တင်စားကြပြီးထိုးထားပါတယ်။Times Square စူးစိမှုရဲ့သဘာပတိဖြစ်တဲ့ Tim Thompson က
And that's because our special guest this year is the International Rescue Committee
which ဒီနေ့အတွက်ကျွန်တော်တို့ရဲ့အထူးအဲ့တဲ့တော်တွေကတော့နိုင်ငံတကာကယ်ဆယ်ရေးကော်မတီဖြစ်ပါတယ်။သူတို့ဟာကမ္ဘာအနှံ့မှာရှိတဲ့အိုးမဲ့အိမ်မဲ့ဖြစ်ကြရသူတွေဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ဖြစ်တယ်။ဒါကြောင့်ဂုဏ်ပြုတာပါ။ဘေးဆိုးဒုက္ခဆိုးတွေနဲ့ရင်ဆိုင်ရချိန်မှာသူတို့ဟာဇွဲကောင်းမှုတွေပင်ပန်းဆင်းရဲခံနိုင်မှုတွေကိုပြသနိုင်ကြသူတွေဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာအနှံ့မှာရှိကြတဲ့လူတွေအားလုံးဟာဆိုရင်လေနှစ်သက်မှာအေးချမ်းသာယာပျော်ရွှင်ကြစေဖို့အတွက်တဦးနဲ့တဦးဆုမွန်ကောင်းတွေပို့တာခဲ့ကြပါတယ်ခင်ဗျာ။